အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးမူဝါဒဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်2019ခုဇန်နဝါရီလ20ရက်နေ့မှာတက်လာမဲ့အင်ချင်မြင့်တထေးဒေါ်နယ်ထရမ့်အစိုးရတဲ့အနေနဲ့ဘလို့စီးပွားရေးမူဝါဒတွေကိုချမှတ်ကျင့်သုံးမလဲဆိုတာကိုအမေရိကန်နဲ့အတူကစီးပွားဆက်ဆံရေးရှိနေတဲ့နိုင်ငံတွေစီးပွားရေးပညာရှင်တွေကစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲမဲဆွဲစဉ်ကာလတလျှောက်လုံးရွေးကောက်ခံသမ္မတထရမ့်ကအမေရိကန်ပြည်တွင်းစီးပွားရေးကိုပြန်လည်ကောင်းမွန်လာအောင်လုပ်မယ်ဆိုတဲ့ကတိတွေပေးထားတာကြောင့်ကိုဂျိုးစီဝါကကွဲတဲ့မူဝါဒမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။အာရှကစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့ကုန်သွယ်ရေးဆိုင်ရာအပြောင်းလဲတွေနဲ့အာရှနိုင်ငံတွေရဲ့စိုးရိမ်မှုတွေကိုမဆုမြတ်မွန်ကစူးစီးတင်ပြထားပါရရှင်။
နိုင်ငံသားရောက်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနိုင်ငံထဲပြန်ရအောင်လုပ်ပေးမယ်။အမေရိကန်ရဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်ပေးမယ်ဆိုတဲ့ကတိတွေနဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးဆိုင်ရာမူဝါဒသစ်တွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့အချိန်မှာအာရှနိုင်ငံတွေလည်းပါဝင်ပါတယ်။တရုတ်ကြောင့်အမေရိကန်မှာအလုတ်အကွိုင်းအခွင့်အလမ်းနှေးပါရတယ်လို့ဆိုပြီးတရုတ်ကိုကုန်သွယ်ခွင်တွေအများကြီးတိုးကောက်မယ်လို့ရွေးကောက်ပွဲမဲဆွယ်စဉ်မှာမစ္စတာထရမ့်ကပြောကြားခဲ့ပါတယ်။လောက်အားကတက်တာတဲ့တရုတ်လိုနိုင်ငံတွေစီရောက်နေတဲ့ American စီးပွားရေးလုပ်ငန်းတွေနိုင်ငံတည်းပြန်ရောက်အောင်လုပ်မယ်လို့လဲဆိုထားတာကြောင့် American အစိုးရသစ်ဖက်ကကိုဂျိုးစီးပွားကာကွယ်တဲ့မူဝါဒကိုအဓိကထားပြီးတော့တရုတ်နဲ့ကုန်သွယ်ရေးပဋိပက္ခဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ American ကကိုဂျိုးစီးပွားကိုရှေ့ရှုတဲ့မူဝါဒချခဲ့မယ်ဆိုရင်ကမ္ဘာစီးပွားရေးတစ်ခုလုံးအပေါ်စိုးကျိုးတက်ရောက်မှုတွေရှိလာမယ်လို့ထိုင်းနိုင်ငံအခြေစိုက်Hardin Capital Partners Company ရဲ့စီးပွားဘက်ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူ Tripon Phumi Wasana ကတွက်ပါတယ
် What I worry most about Trump policies is the protectionism of his programs and that especially towards China
ကျွန်တော်အစိုးရင်ဆုံးကတော့ Trump ရဲ့စီးပွားရေးအစီအစဉ်တွေမှာအထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာကိုယ်နိုင်ငံအကျိုးစီးပွားကာကွယ်တဲ့မူထားမှာကိုပါအဲ့ဒီလိုလုပ်လို့တရုတ်ကိုထိခိုက်မယ်ဆိုရင်ကုန်ကြမ်းယူကုန်ကြောထုတ်လုပ်လဲပတ်နေတဲ့လုပ်ငန်းကြီးတစ်ခုလုံးအပေါ်တက်ရောက်ကျဆင်းသွားနိုင်ပါတယ်။အဲ့ဒါမျိုးဖြစ်မှာကိုကျွန်တော်အကြောက်ဆုံးပါ
။သွင်းကုန်ခွန်တွေကိုသမ္မတအစ်ဒေါ်နယ်ထရမ့်ကတိုးမြင့်လိုက်မယ်ဆိုရင်အမေရိကန်လုပ်သားတွေလုပ်ငန်းတွေကိုပါထိခိုက်နိုင်တဲ့အပြင်ကုန်သွယ်ရေးထိခိုက်မှုတွေပါဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နိုင်ငံထုတ် Global Times သတင်းစာကြီးရဲ့တနင်္လာနေ့ Editor အပေါ်ဆောင်းပါးမှာAmerican ဘက်ကအဲ့လိုလှုပ်လာရင်တရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မှဖြစ်တယ်လို့ရေးသားဖော်ပြခဲ့ပါတယ်။ American Boeing Company အစားပြင်သစ် Airbus Company မှာအစားထိုးမှာယူတာတွေလုပ်မယ်။တရုတ်မှာ American Motor ကားနဲ့ iPhone အယောင်တွေထိခိုက်လိမ့်မယ်။ American ရဲ့ Baby Z နဲ့ပြောင်းတင်သွင်းမှုတွေကိုရပ်ဆိုင်းမယ်။ American မှာငွေကြေးအမြောက်အများအကုန်ခံပညာသွားတင်တဲ့တရုတ်ကျောင်းသားအရေအတွက်ကိုကန့်သတ်မယ်စသဖြင့်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့တရုတ်အစိုးရပိုင်း Global Times သတင်းစာ Editor အပေါ်မှာရှင်းသားဖော်ပြပါရယ်။အာရှနိုင်ငံတော်တော်များများရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့ American ကကိုဂျိုးစီးပွားကာကွယ်တဲ့ဆောင်ရွက်မှုတွေလုပ်လာရင်အာရှနိုင်ငံတွေရဲ့တိုးတက်မှုအပေါ်သက်ရောက်မှုတွေရှိလာနိုင်တာကိုလည်းပညာရှင်တချို့ကသုံးသပ်နေကြပါရယ်။ကုန်သွယ်ရေးအသာရဖို့တရုတ်အစိုးရကငွေကြေးဈေးကစားတယ်ဆိုတာမျိုးအပါအဝင်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စဉ်တလျှောက်စကားအဖြစ်ပြောခဲ့တာတွေကိုသမ္မတဖြစ်လာပြီးရင်တော့လက်တွေ့လှုပ်ချင်မှလှုပ်ပါလိမ့်မယ်လို့အကောင့်ဘက်ကမြင်နေကြသူတွေလည်းရှိပါရယ်။အဲ့ဒီထဲမှာထိုင်းအစုရှယ်ယာဈေးကွက်အုပ်ချုပ်ရေးမှူး Print Furniture Park ဒီလည်းပါပါရယ်။
What is the rhetoric? What is the reality? You know, what is the real policy? I mean, I just
to mess with in zaga a phit pyo kae da ga ba le let dwe lou ma ga ba le tu ye let dwe mu wara ri ga ba le su ra chi ya ba me tu a ni ne pu bi let dwe ja a pyu tbo saung ne kaisa ri lou me lu myo lin ba le tu a si wa yi tama ta yauk so ro let dwe ja me lu jano tin ma de
တရုတ်နဲ့ကုန်သွယ်ရေးပိုင်းမှာဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုအခုလိုစိုးရိမ်နေကြချိန်မှာအိန္ဒိယနိုင်ငံကတုံ့သက်သူတွေကတော့အိန္ဒိယရဲ့နည်းပညာကဏ္ဍမှာထိခိုက်လာမှာကိုစိုးရိမ်နေပါတယ်။အိန္ဒိယနိုင်ငံရဲ့ software 60ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့နေတာဖြစ်ပြီးတော့အမေရိကန်လုပ်ငန်းတွေငှားရမ်းထားတဲ့အိန္ဒိယအလုပ်သမားကလည်းတန်းတဲ့ချီရှိပါတယ်။နိုင်ငံသားကပညာရှင်တွေအမေရိကန်မှာလာရောက်အလုပ်လုပ်နိုင်တဲ့ H1B visa အစီအစဉ်နဲ့အမေရိကန်နိုင်ငံထဲမှာလာပြီးအလုပ်လုပ်နေတဲ့အိန္ဒိယက IT နည်းပညာကျွမ်းကျင်သူတွေလည်းအများအပြားရှိပါတယ်။ဒီအစီအစဉ်ဟာဈေးပေါ်လုပ်သားအစီအစဉ်လို့ထရမ့်ကဆိုပြီးတော့ဒီလိုလူတွေကြောင့်အမေရိကန်လုပ်သားတွေအလုပ်ကိုင်အခွင့်အလမ်းနှဲပါနေတာဖြစ်တယ်လို့မဲဆွယ်စင်မှာပြောခဲ့တာကိုအိန္ဒိယကုမ္ပဏီတွေကစိုးရိမ်နေကြပါတယ်
။ The fact that this approach has been adopted because there is STEM skill shortages which are plaguing the US economy.
ကျွန်တော်တို့ကပြည်တွင်းမှာရှိတဲ့လူသားတွေကိုမငှားကျင်လို့မဟုတ်ပါဘူး STEM လို့ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ကြားပိုင်းကျွမ်းကျင်သူတွေမလောက်မှားမှုကြောင့် အမေရိကန်စီးပွားရေးကိုထိခိုက်တဲ့အတွက်ဒီအစီအစဉ်ကိုကျင့်သုံးတာဖြစ်ပါတယ်။ပညာရှင်လိုအပ်မှုကိုမဖြစ်နိုင်သေး၍ဒီလိုနိုင်ငံခြားပညာရှင်ကိုငှားရမ်းသုံးနေရဦးမှာပါ။
အမေရိကန်မှာရှိတဲ့ IT လုပ်ငန်းတွေကိုကိုစားပြုတဲ့ India Software နဲ့ဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကမ္ဘာကုန်သွယ်ရေးဖွံ့ဖြိုးမှုဆိုင်ရာဌာနကအကြီးအကဲ Shivendra Singh ဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးဘိုင်းမှာတိတ်ဆိုးရိမ်စရာမရှိနိုင်ဘူးလို့ကြွမ်းကျင်သူတော်တော်များများကတော့သုံးသပ်ပါတယ်။အိန္ဒိယမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံတွေထဲမှာအမေရိကန်ပါဝင်တယ်လို့အမေရိကန်ရဲ့ပို့ကုန်တွေအတွက်ဈေးကွက်ရှာနေတဲ့နေရာမှာအိန္ဒိယဟာမျက်စိကျစရာဖြစ်နေတဲ့အပြင်အိန္ဒိယစီးပွားရေးဟာတိုးတက်နေပြီးတော့လူလက်တန်းစားတွေများလာတဲ့အတွက်အမေရိကန်ကုမ္ပဏီတွေကိုဆွဲဆောင်နိုင်တဲ့နိုင်ငံတစ်ခုဖြစ်မယ်လို့သုံးသပ်ကြပါတယ်ရှင်။